Democratic Party တမရလောင်းတွေရဲ့စကားစစ်ထိုးပွဲကိုစက်တူရီနယ်မြေဖြစ်တဲ့ Iowa ပြည်နယ်မှာအင်္ဂါနေ့ကကျင်းပကြရမှာကိုယ်စားလှယ်လောင်းတွေကြောင့်ထိတိုက်တွေ့ခဲ့ကြပါတယ်။နိုဝင်ဘာရွေးကောက်ပွဲမှာ Republican တမရ Donald Trump ကိုဘယ်လိုအနိုင်ရအောင်လုပ်မလဲဆိုပြီးတော့ကိုယ်စားလှယ်လောင်းအသီးသီးကတင်ပြခဲ့တာပါ။အမေရိကန်နဲ့အီရန်နိုင်ငံသားကျင်းမာမှုတွေနဲ့ပတ်သက်လို့ပြောဆိုရမှာတော့ Iraq စစ်ပွဲဆင်နွှဲဖို့2000ခုနှစ်မှာ6ခံမဲ့ပြီးခဲ့တဲ့ဒုတမရဟောင်း Joe Biden ကို Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကဝေဖန်ထိုးနေခဲ့ပါတယ်။2003ခုနှစ်မှာအီရတ်အပေါ်စစ်ပွဲဆင်နွှဲတဲ့ကိစ္စကိုဆန့်ကျင်တဲ့ဆန်နက်စ်ကအမေရိကန်တမိုင်းတစ်လျှောက်အဆိုးအဝါဆုံးနိုင်ငံသားရဲ့မူဝါဒကိုမစ္စတာဘိုင်ဒန်ထောက်ခံမဲ့ပေးခဲ့တယ်လို့ဝေဖန်ထိုးနေပါတယ်။အီရတ်ကိုတကယ်ခဲ့တာမာယူနယ်လောက်ရဖြစ်တယ်လို့နှစ်တွင်နဲ့ချီပြောဆိုလာတဲ့ဒုတမရဟောင်းဘိုင်ဒန်ကတော့သူ့အမားကိုပြင်ဆင်တဲ့အနေနဲ့အီရတ်ပဋိပက္ခအဆုံးတိုက်ရုံးနဲ့အီရတ်ရောအမေရိကန်တပ်ဖွဲ့ဝင်တသိန်းခွဲကိုနေရက်ပြန်ခေါ်ဖို့လုပ်ကိုင်ခဲ့တယ်လို့တုံ့ပြန်ချေပါခဲ့ပါတယ်။အီရတ်စစ်ပွဲကိုဆန့်ကျင်ကြောင်းပြောဆိုခဲ့တဲ့မင်းနီဆိုတာပြည်နယ်အထက်လွှတ်တော်မှအေမီဂလိုဘူချာကလည်းအီရန်ထိတ်တန့်တမကာဆမ်ဆူလီမနီကိုတပြက်ဖို့အမိန့်ပေးခဲ့တဲ့တမနာခါမှာအမေရိကန်ကိုနောက်ဆက်စစ်ပွဲတရားစီခေါ်ဆောင်သွားနေပြီလို့ပြောပါရယ်တမနာခါမှာအရှိအလဲပိုင်းဒေသကိုအမေရိကန်တပ်ဖွဲ့တွေလက်တလုံးထပ်ပြီးတော့စီလုံးခဲ့ပေမဲ့ဒီမိုကရက်တမနာကိုယ်စားလှယ်လောင်းတွေကတော့အဲ့ဒီအမေရိကန်တပ်ဖွဲ့တွေကိုပြန်ခေါ်မယ်လို့ပြောဆိုခဲ့ကြပါရယ်